တနင်္လာနေ့ကျရင်ဂျေရုဆလင်မြို့မှာအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံဖွင့်လှစ်ဖို့ရှိတာနဲ့တပြိုင်နက်တည်းမှာပဲဒေသတွင်းမှာတန်ယုံဖွင့်ပွဲနဲ့ပတ်သက်ပြီးမငြိမ်သက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။တန်ယုံဖွင့်ပွဲမှာဧည့်သည်800လောက်ဖိတ်ကြားဖို့ရာထားပြီးသမ္မတထရမ့်ရဲ့သမီးဖြစ်သူအိုင်ဗန်ကာထရမ့်နဲ့တမက်ဖြစ်သူတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။သမ္မတထရမ့်ကဗီဒီယိုကတဆင့်မိန့်ခွန်းပြောကြားမှာဖြစ်ပြီးအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံကိုတယ်အာဗစ်မြို့ကနေပြောင်းရွှေ့ဖို့သူ့ရဲ့2019ခုနှစ်ကဆုံးဖြတ်ချက်ကိုအခိုင်အမာပြသဖို့ရည်ရွယ်ထားပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်သတ်မှတ်ဖို့အချိန်ရောက်ပြီလို့သမ္မတထရမ့်ကမနှစ်နှောင်းပိုင်းကပြောခဲ့တာပါ။ဂျေရုဆလင်မြို့မှာတန်ယုံဆောက်ဦးတည်ဆောက်မှုအပြီးမတက်ခင်အချိန်တွင်းမှာတော့တန်ယုံဝန်ထမ်း850တဲကတော်တော်များများကိုတယ်အာဗစ်မြို့မှာဆက်လက်ထားရှိမှာဖြစ်ပါတယ်။ကနဦးဝန်ထမ်းတစ်တွေအဖြစ်တန်အမတ်ကြီးဒေးဗစ်ဖရီဒမန်နဲ့ဝန်ထမ်း90ကိုတော့ဂျေရုဆလင်မြို့တန်ယုံကိုပြောင်းရွှေ့ခံထားမှာဖြစ်ပါတယ်။